အမေရိကန်နိုင်ငံမှာအသိကောက်ခံတဲ့စစ်တမ်းတစ်ခုရအမေရိကန်တရားရေးဌာနတာဝန်ရှိသူတွေဟာမနစ်ကဆန်ဘာနာဒီနိုမှာဖြစ်ပွားခဲ့လူအများအများတပ်ဖြတ်မှုမှာတရက်သမားကိုင်တဲ့ဖုန်းကိုဖွင့်ပေးဖို့ Apple နည်းပညာကုမ္ပဏီကိုတွန်းအားပေးလှုပ်ဆောင်နေတာကိုအမေရိကန်ပြည်သူအများစုကထောက်ခံတယ်လို့သိရပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းမှာ Pew Research Center ကလူပေါင်း 1,000 ကျော်ကိုကောက်ခံခဲ့တဲ့စစ်တမ်းမှာ 51 ရာခိုင်နှုန်းက Apple ကုမ္ပဏီဟာတရက်သမား Sayed Farooq အသုံးပြုခဲ့တဲ့iPhone ကိုဖွင့်ပေးတဲ့နယ်လို့ပြောကြပြီး38ရာခိုင်နှုန်းကတော့ဒီလူတဦးရဲ့ဖုန်းကိုဖွင့်ပေးလိုက်ရင်ကျန်တဲ့အသုံးပြုသူတွေအားလုံးရဲ့အချက်အလက်လုံခြုံရေးအတွက်ထိခိုက်မှုရှိနိုင်တယ်ဆိုတဲ့ကုမ္ပဏီရဲ့ယက်တီချက်ကိုထောက်ခံကြတာကိုတွေ့ရတယ်လို့တနင်္လာနေ့ကပြောပါတယ်။ကျန်တဲ့17ရာခိုင်နှုန်းကတော့ထင်မြင်ယူဆချက်မပေးကြပါဘူး။ပြီးခဲ့တဲ့နှစ်ကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီမိုမှာလူ14ယောက်သေဆုံးခဲ့တဲ့ပစ်ခတ်မှုကိုကျူးလွန်ခဲ့တဲ့သူကန်ဆောင်ခဲ့တဲ့လျှို့ဝှက်တင်ဂီတာနဲ့ပိတ်ထားတဲ့ iPhone တွေကမှတ်တမ်းတွေကိုဖွင့်ကြည့်နိုင်အောင်လုပ်ပေးဖို့အမေရိကန်အစိုးရကတောင်းဆိုထားတာဟာစိုးရိမ်ထိတ်လန့်စရာကောင်းတဲ့အကြောင်းအခြား Apple ကုမ္ပဏီရဲ့အလုပ်အမှုဆောင်အကြီးအကဲ Tim Cook က Apple ထုတ်ကွန်ဝယ်ယူသူတွေကိုမနေ့ကပြောကြားလိုက်တာဖြစ်ပါတယ်။